ဥစွာဘုန်းကြီးတို့အချိန်ကမူတည်ထားတဲ့အနေထားကတော့အဲ့ဒါမူတည်ထားတဲ့အရာကိုသူတော်ကောင်းတို့လိုက်ဆိုရမယ်တဲ့လိုက်ဆိုလုံငင်းမှုကိုရလို့သူများသည
်
တရားအလုံ
း
ဝါများအာထုတ်ကြရနိုင
်
ရှေးဥစွာသမာဓိကိုဒီအောင်လို့တိတ်တိနဲ့ပညာကိုဖယ်ခွာခန္ဓာပရမတ်တစ်ခုခုကိုတွေ့အောင်ရှာတွေ့ရှိလာသည့်ခန္ဓာပရမတ်ကိုအနိစ္စစသည့်လက္ခဏာထင်အောင်ရှုဒုက္ခသစ္စာသိအောင်လို့ချုပ်ဆုံးသည့်အထိရှုကြည့်ခန္ဓာဒုက္ခချုပ်ဆုံးသွားပါကလွတ်ငြိမ်းမှုကိုဧကံမုတ်ချရရှိပြီလေအဲ့ဒါကဘုန်းကြီးတို့ခြားထားတယ်ဘူးပထမဥစွာပန်လဲဆိုလွတ်ငြိမ်းမှုကိုရခြင်းတတ်တဲ့ပုဂ္ဂိုလ်များအလုံးအနေနဲ့သိရှိနားလည်ထားမယ်အချက်ဒါဘုန်းကြီးတို့ဘူးခြားထားတယ်ရှိဥစွာတမာတိကိုဒီတမာတိကိုအရင်ဆုံးတည်အောင်လုပ်ရမှာတမာတိကိုတည်အောင်တမာတိကိုပဲအရင်တည်အောင်လုပ်ရအောင်မှာဖြစ်တယ်ရှိဥစွာတမာတိကိုတည်အောင်လုပ်တမာတိရှိလာပြီဆိုတဲ့အခါဒိဋ္ဌိနဲ့ပညာကိုဖယ်ခွာတမာတိရှိပြီဆိုဝိပဿနာရှုဖို့ဆိုတာဒိဋ္ဌိနဲ့ပညာကိုဖယ်ခွာတာဖြစ်တယ်ဒိဋ္ဌိနဲ့ပညာကိုမဖယ်ခွာနိုင်ဘူးဆိုရင်ခန္ဓာပရမတ်ကိုရှာတာမလွယ်ဘူး။ဒါကြောင့်အဲ့ဒီခန္ဓာပရမတ်အရှုခံလို့ဆိုရတဲ့အရှုခံလို့ဆိုရတဲ့ခန္ဓာရဲ့အပေါ်မှာပညာဖုံးနေတယ်။အရှုဉာဏ်လို့ဆိုရတဲ့အပေါ်မှာဒိဋ္ဌိဖုံးနေတယ်။အဲ့ဒီအရှုခံအရှုဉာဏ်တို့ရဲ့အပေါ်မှာဖုံးနေတဲ့အဖုံးနှစ်ပါးဒိဋ္ဌိနဲ့ပညာကိုဖယ်ခွာတာဖြစ်တယ်။ဒိဋ္ဌိနဲ့ပညာကိုဖယ်ခွာပြီးတော့ခန္ဓာပရမတ်တစ်ခုခုကိုတွေ့အောင်ရှာတာဖြစ်ပါတယ်။တမ္မာသင်္ကပ္ပဆိုတဲ့မကင်းနဲ့ခန္ဓာပရမတ်ကိုတွေ့အောင်ရှာတာဖြစ်တယ်။ခန္ဓာပရမတ်စိတ်စိတ်တိတ်ယုတ်တနည်းအားဖြင့်ယုတ်နံတနည်းအားဖြင့်ခန္ဓာ၅ပါး။အဲ့ဒီအရာကိုတွေ့အောင်ရှာတာဖြစ်ပါတယ်။ယုံနာနဘခန္ဓာငါးပါးကိုတခုခုတွေ့အောင်ရှာရှာလို့တွေ့လာတဲ့ဒီခန္ဓာပရမတ်ကိုအနိစ္စစသည်လက္ခဏာထင်အောင်ရှုအနိစ္စစသည်လို့ပြောတာနော်အနိစ္စစသည်လို့ပြောထားတဲ့အတွက်အနိစ္စလက္ခဏာလည်းပါတယ်ဒုက္ခလက္ခဏာလည်းပါတယ်အတ္တလက္ခဏာလည်းပါတယ်အဲ့တော့အနိစ္စစသည်လက္ခဏာထင်အောင်ရှုအနိစ္စဆိုတာဖြစ်ပြမြင်အောင်ရှုခိုင်းတာပေါ့ဖြစ်ပြမြင်အောင်ရှုခိုင်းပြီးတော့အဲ့ဒီဖြစ်ပြကိုပဲနှလုံးသွင်းမှုလေးပြောင်းပြောင်းပြောင်းပြောင်းသွားတဲ့အချိန်မှာလက္ခဏာညာငတ်လည်းပဲပြောင်းပြောင်းပြောင်းပြောင်းသွားတယ်အဲ့ဒီလက္ခဏာညာပြောင်းသွားတယ်အနိစ္စလက္ခဏာနဲ့ဒုက္ခလက္ခဏာဒုက္ခလက္ခဏာနေပြီးတော့မှအတိစိတ်ခွဲပြီးကြောင်းကျိုးဆက်လိုက်တဲ့အခါကျမှအနတ္တလက္ခဏာအဲ့ဒီအတ္တလက္ခဏာထင်ပြီးပြီဆိုတဲ့အချက်အချာမှာသစ္စာတင်တာနော်ဒုက္ခသစ္စာလို့ဘိန်းချသိအောင်ရှုကြည့်တာအဲ့တော့ဒုက္ခသစ္စာလို့ဘိန်းချသိအောင်ရှုကြည့်ပြီးတဲ့အခါရှုတော့ဟုတ်ပြီဘယ်အထိရှုရတာလဲဆိုတာချုပ်ဆုံးတဲ့အထိရှုကြည့်အချက်၆ချက်ပေါ့နော်ရှင်းဥစွာတမာတိဒီဆောင်ဒိဋ္ဌိနဲ့ပြင်းများခွာခန္ဓာပရမတ်ကိုရှာနောက်ပြီးတော့တွေးရှိလာတဲ့ခန္ဓာပရမတ်ကိုနှိစာစသည်လက္ခဏာထင်အောင်ရှုရမယ်နောက်ပြီးတော့ဒုက္ခသစ္စာသိအောင်လုပ်ရမယ်နောက်ပြီးတော့ချုပ်ဆုံးတဲ့အထိရှုကြည့်ဒါကဟဲ့တဲ့တော့မူချထားတဲ့အရာဒီတိုင်းပဲဟောသွားတာပေါ့ဒီတိုင်းပဲပွားများအားထုတ်သွားကြမှာ